ဒီတစ်ပတ်တော့တကယ်ကိုပေါ့ပေါ့ပါပါနဲ့အတော့ကိုအသုံးတည့်တဲ့ plastic နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘယ်လိုအန္တရာယ်ပေးနိုင်လဲဆိုတာကိုကြည့်ရအောင်နော်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော့အန်ပြီးဝမ်းပြေဝမ်းလျှောဖြစ်ရတာနည်းနိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးတည်းမင်းသိဆုံးခဲ့ရတယ်လို့တခြားအများပြားကတော့ဆေးုံပို့ခဲ့ရပါတယ်အကြောင်းရင်းကိုရှားတဲ့အခါမှာတော့ခမင်းချဲ့မှာကျောင်းကတုံးနဲ့စားတုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်ကလေးမိဘတွေနဲ့ရက်ရွာကဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပေမဲ့ဆုံးသွားတဲ့တားသမီးငယ်တွေကိုတော့ပြန်ရှင်အောင်မတတ်နိုင်တော့ပါဘူးဒီလိုကြေကွဲစရာဖြစ်ရတွေကကဘာအနှံ့မှာရှိနေတာပါမြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြွေတာပြီးတစ်ခါသုံး plastic ပုံနဲ့ခွက်တွေကိုပြန်ပြီးသုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မီတွေ့နိုင်ပါတယ်ဈေးသက်တာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီ plastic တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင် engineer ဒေါ်အေးကြီးကပြောပါတယ
် plastic ကိုသူ့အသုံးကဒီဟာသုံးရမယ်လို့ထင်ထားတာကိုကိုကအဲ့အသုံးနဲ့မလိုက်သွားလို့ရှိရင်တော့ဘယ် plastic မဆိုအန္တရာယ်ရှိသွားမှာလဲ
plastic ကိုအမျိုးအစားတွေခွင့်ထားပါတယ် society of plastic industry လို့ခေါ်တဲ့ plastic ဆက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတိုခေါက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ
်ဒီ SPI သင်္ကေတတွေဘာလို့ထားထားရလဲဆိုရင်ဒီ plastic တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့ဘာပေါဝင်ချင်မှာဒီ plastic တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆို polypropylene ဆိုလို့ရှိရင်သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းနှင်း900တော့မပြောင်းဆိုလို့တဲ့ဘောကကျမတို့ဒီ plastic ဖွက်ကိုပြစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ကြည့်လို့ရှိရင်သူကအစီလေးတက်ဖြစ်သွားမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာနှင်း900ပဲအဲ့တော့နောက်နှင်း900သွားကြည့်ပဲအဲ့ဖြူဖြူလေးတွေတွေ့နေမှာပဲလေအဲ့လိုမျိုးတွေရှိတော့ SPI ကနေပြီးတော့အဲ့လိုသင်္ကေတရေမှတ်ထားပေးခြင်းအပြင်အိမ်တွေမှာအမှိုက်သင်္ကလာလို့ရှိရင်ဒီ plastic ကိုတော့ဘယ်လိုပုံနဲ့စွန့်ပြေးရမလဲဆိုတာကိုစနေတကြလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအဲ့ plastic မျိုးစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ခါစပြီးတော့အမျိုးစားခုနှစ်ခုခွဲထားပါတယ်သူရဲ့လမ်းညွှန်ကိုတော့ SPI code လို့ခေါ်ပါတယ်။နံပါတ်၁ကတော့ polyethylene PETE လို့သိပါတယ်။သူကဘာတွေသုံးတယ်လဲဆိုရင်ဆေးထည့်တဲ့အဖျော်ရည်ထည့်တဲ့ပလင်းတွေမှာသုံးတယ်။ခေါင်းဖိတဲ့ဘီးတွေလုတ်တယ်၊နံပါတ်ကျိုးလုတ်တယ်။အဲ့ဒါကိုတော့ PETE လို့ခေါ်ပါတယ်။နောက်နံပါတ်၂ကတော့ polyethylene နဲ့လုတ်ထားတဲ့ HDPE ပေါ့နော်။သူကတော့ပိတ်ပြီးတော့ဟိုခိုင်ကောင်းတယ်။နောက်သူကအိမ်ရနဲ့လုတ်ထားတဲ့ဟာတွေကအစားတောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plastic ရဲ့ဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်တိတ်ကောင်းပါတယ်ဥပမာဆိုရင်နွားတို့ထည့်တဲ့ပုံတို့ဆက်စီပုံတို့နောက်ကောင်းရှော်ရည်ဆက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှာကျရင်ဒီမှာဥပမာနွားတို့ပုံဆိုလို့ရှိရင်နွားတို့ပုံမှာနွားတို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ပုံကိုဆေးပြီးတခြားဟာတော့ထည့်နေဆိုရင်ငါကကြံခဲ့ရတာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာ chemical တစ်ခုထည့်ရတဲ့ပုံတစ်ခုကိုအစားသွားထည့်လိုက်တယ်လူကြီးအများကြီးပြီးတယ်ပေါ့နော်နောက်တစ်ခုကတော့ဟိုပမာပြည်မှာသိပါတယ် polyvinyl chloride ဆိုတော့ PVC ပေါ့နော် PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့နော်ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်မဆိုရစ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကအစားရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအနေနဲ့ရှိတယ်ပေါ့နော်နောက်တစ်ခုကတော့ဟို low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူနည်းနည်းပွားမှာပေါ့နော်သူ့ကိုဓမ္မသုံးလို့ရတယ်ဆိုလို့ရှိရင်ကျွတ်ကျွတ်အိတ်ပေါ့နော်သူကတော့အစားထဲမှာရတယ်ပေါ့နော
်အန်ဒီယံမရှိဘူးအစားတောက်တယ်
အဲအဲ့ဒါကလည်းတစ်ခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်ထက်တဲ့ကျွတ်ကျွတ်အိမ်ရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါကအစားတောက်ထက်လို့ရပါတယ်ဆိုတော့ပြောထားရတယ်ဒါအစားတောက်ထက်လို့ရပါတယ်ဘာနဲ့လုပ်ထားပါလဲပေါ့နော်ရေးထားရတယ်ဟိုကျွတ်ကျွတ်အိမ်ဆိုဒီတစ်ခုလည်းပြောလို့တော့မရအောင်ဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လေပေါ့နော်ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်အပားလေးတွေအဲ့ဒါလေးကလည်း LPDE ကလုပ်ထားတာပဲနောက်ပြီးတော့ဟိုရည်လို့ရတဲ့ပလင်းလေးတွေနော်အဲ့ဒါလေးလုတ်ထားတယ်နောက်ပြီးတော့လဲစူဆေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေအဲ့ဒါလေးကလည်း LPDE လေးလုတ်လို့ရတယ
်ဟိုပါပါလွန်လွန်နဲ့ပုံပုံပါပါတုံးလို့ရတာပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒါလေးလုတ်ထားတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့ အဲ့ဟာလေးကိုကြည့်ရင်တော့တို့ဒီမှာဆိုရင်အနောက်ဘက်မှာတို့ကတင်ကြတာလေးရေလောက်ထားတယ်။မှာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်တို့ဒီမှာနော်။နံပါတ်4ဆိုရင် LDPE လေးထားမယ်။နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်။နံပါတ်2ဆို HDPE ဆိုတော့သူကအဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတော့ရေးထားတယ်ကြည့်လို့ရတယ်။ခုပြောရင်နံပါတ်5ကဒီမှာတွင့်နေလဲဆိုရင်ဥမာဆိုတော့ plastic နဲ့လုပ်ထားတဲ့ကလေးတွေအနှီးလုပ်ထားတဲ့ diaper လိုဟာမျိုးပေါ့နော်။အဲ့ဒီမှာလည်းတွေ့တယ်။plastic ပုံးနေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ် margarine တို့ဘာလို့ top up လို့ဟာမျိုးအစီနဲ့လုပ်ထားတဲ့ဟာမျိုးထည့်တဲ့ဘူးတွေရှိတယ်နောက်ပြီးတော့နောင်နူကလုပ်တဲ့ yogurt ဘူးကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ plastic ဘူးတွေဖုံးနေရတယ်အဲ့နောက်တစ်ခုကဆီယာဝင်ဆင်းတဲ့နှမတ်နဲ့မှဝင်လို့ရတဲ့ဈေးဘူးလေး PP polypropylene နဲ့လုပ်ထားတာပ
ါသူကတော့အစားတောက်တင်မှာတုံးလို့ရတယ်ပေါ့
သူတော့အစားအသောက်ကိုပုံလို့ရတယ်ဘာလို့လဲဆိုတော့သူကအပူလဲတော်တော်ခံနိုင်တယ်ပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ကြတာ PS ဆိုတာပေါ့သူက polystyrene ပေါ့လူတွေကတော်တော်များများကတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam PP ဝိုင်းတွေကြည့်လို့ရှိရင်အထက်မှာအလုံးလုံးအစီအစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေနဲ့ဆိုလို့ရှိပစ္စည်းပို့တဲ့အခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးတွေနဲ့တူတဲ့ဖော်လုံးတွေနေပုံစံဖြစ်အောင်လှုပ်ထားတာပေါ့နော်
ဖော်လုံးတွေဖော်ခွက်တွေ
လေးတွေဖော်လုံးတွေဖော်ခွက်ကလေးတွေနောက်ပြီးတော့တစ်ခါတော့ဒါတော့ခင်းရတော့ပေါ့နော်ပေါ်လီစတိုင်းကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေဒံပလတ်စတစ်ဘူးတွေအကုန်လုံးကြားတယ်သူအတော်အသုံးမင်တယ်သို့တော်လဲသူ့ထက်မှာပါစတိုင်းဆိုတဲ့ဓာတုပစ္စည်းကရင်းနဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့အိတ်စတိုင်းကလူတွေရဲ့တ िश ူးတွေပိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြတယ်ပေါ့မိုက်ခရိုဝေ့ဗ်သွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံလိုက်လို့ရှိရင်အိတ်ထက်စတိုင်းတွေကအပြင်ထွက်လာပြီးတော့အစာအသောက်ထဲရောက်သွားတာပေါ့နော်အက်ဆစ်ပါလာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့အိတ်စတိုင်းကအပြင်ထွက်လာမယ်အစီအများလည်းထွက်လာမယ်ပေါ့နော်ဘာကြောင့်မလို့သူ့ကိုတအားပူအောင်လုပ်လို့မရဘူးသူကစူနေတဲ့ရေနောက်တော့ခံတယ်ပေါ့နော်နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမှာမပါတဲ့ဟာပေါ့နော်ဒီမှာဆိုတော့ကျမတို့ CD တို့ပါတော့လေနောက်ရေ plain အကြီးကြီးငါးခန်းနဲ့6ခန်းလောက်တဲ့ plain ကြီးခက်မှမိုင်းကြီးလေသူတို့ကတော့နံပါတ်9ထည့်တယ်တခြားလည်းမထည့်လို့မရတာပေါ့နော
်တဘာဝဝင်းကျင်ဆိုင် engineer တို့အရေးကြီးပါ plastic ဟာလူတွေအတွက်တမကပဲတိရစ္ဆာန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလို့အန်ဒီရီပေးနိုင်လဲဆိုတော့ဘောနောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်